ကယားပြည်နယ်လောပိဒရေအားလျက်စစ်ဆက်ရုံမဟာဓာအားလိုင်းတာဝါတိုင်းတွေကိုဖဲခုံပြည်သူကာကွယ်ရေးတပ် PDF ကနေဖျက်ဆီးလိုက်တယ်လို့အဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ဒီမဟာဓာအားလိုင်းတာဝါတိုင်းဟာနေပြည်တော်ကိုလျက်စစ်တားပေးနေတာဖြစ်ပြီးတော့ကယားဒေသအတွက်အကျိုးပြုတာမရှိဘူးလို့လည်းဆိုပါတယ်။ဒီကြောင့် VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်။
နေပြည်တော်ကိုလက်စစ်တားပို့ပေးနေတဲ့လွိုင်ကော်မြို့နယ်လော်ပိတမဟာဒါလိုင်းတာဝါတိုင်းတွေကိုဖဲခုံပြည်သူ့ကာကွယ်ရေးတပ် PDF တွေနဲ့ကရင်နီမျိုးရန်ကာကွယ်ရေးပူးပေါင်းအဖွဲ့တို့ကလည်းဖျက်ဆီးလိုက်တယ်လို့ကရင်နီကာကွယ်ရေးအဖွဲ့ခေါင်းဆောင်သူကပြောပါတယ
်။ဆိုတော့တပ်တိုင်းကနဘတ်တုံးလိုင်းဖြစ်တဲ့နေပြည်တော်ရဲ့ဆင်းရဲလိုင်းမို့စစ်ကပ်များသုံးတဲ့လိုင်းကိုသူတို့ PDF တွေနဲ့ပူးပေါင်းပြီးတော့ဝိုင်းဖြစ်လာတဲ့ဟာပေါ့ဗျာ။
ဖြစ်စီခံရတဲ့တာဝါတိုင်းနေရာကိုနေမီရှင်းလင်းရေးလှုပ်ဆောင်နေတဲ့မြန်မာစစ်တပ်စစ်တီတချို့မိုင်းနှမိတဲ့ဖြစ်စဉ်ရှိခဲ့တယ်လို့သူကဆက်ပြောပါတယ
်။အဓိကတော့စစ်တပ်ကမိတိုင်းကိုတပ်ပြင်းနဲ့နေထားမျိုးပါ။သို့တော့မိတိုင်းနဲ့တဝိုက်မှာလည်းဒါကျွန်တော်တို့ယူရရှိတယ်အကြောင်းမို့တစ်ဖက်တပ်ပွဲဖြစ်ရတော့ဗောလေ။ကျွန်တော်တို့ဖက်ကတယောက်တန်ရာရတယ်ကပ်ဖက်ကလည်းဒါမိုင်းနေနေလို့အပြေပြောက်တော့ကျွန်တော်မသိတော့
ဖဲကုံပြည်တဲ့ဘက်ကတော့အဲ့ဒီတာဝါတိုင်းကိုဩဂုလ၁၂ရက်နေ့ကဖျက်ဆီးလိုက်တာဖြစ်ပြီးဒေတာတွင်စည်ရေးတိမ့်မှမှုအချိန်လေးကြောင့်ဩဂုလ၁၉ရက်နေ့ညနေပိုင်းမှာသတင်းထုတ်ပြန်ခဲ့တာပါ၎င်းတို့ဖျက်ဆီးခဲ့တဲ့တာဝါတိုင်းဟာစစ်ကောင်စီကတိတန့်သုံးပြုဖို့တွယ်တန်းထားတဲ့တာဝါတိုင်းတွေဖြစ်သလိုအခုလိုဖျက်ဆီးလိုက်ရတာဟာစစ်ကောင်စီရဲ့ရန်တရားလည်ပတ်မှုကိုရပ်တန့်စေဖို့ရည်ရွယ်တယ်လို့ဖဲခုံ PDF ရဲ့ထုတ်ပြန်ချက်မှာရေးသားဖော်ပြထားပါတယ်။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စွန်မင်းထွန်းကတော့တာဝါတိုင်းဖျက်ဆီးခံရကြအစီအပြုပြောဆိုခဲ့သလိုအခုခါပြန်လည်ပြင်ဆင်ပြီးခဲ့ပြီလို့ပြောပါတယ်။
ကျွန်တော်သိရတဲ့နောက်တော့ဟုတ်တယ်အဲ့မှာဓာတ်တိုင်၃တိုင်ကိုမိုင်းခွဲခဲ့တာရှိတယ်ဒီလိုမျိုးဟိုပေးနေတဲ့အားလိုက်ခဲ့ရပါပဲ။ဒါပေမဲ့အရာတွေကတော့ကျွန်တော်တို့ဖြစ်ပြီးနောက်တွေမှာပဲချက်ချင်းပြင်ဆင်ပြီးတော့လက်ဆစ်တာပြသမှုမရှိအောင်ဆိုတော့လှုပ်ဆောင်ပြီးဖြစ်ပါတယ်ဗျ
။လော်ပီတာရေအားလှည့်စစ်ဆက်ရုံဟာကြားပြည်နယ်မှာစီဆောက်တာဖြစ်ပေမဲ့ဒေတာတွင်းပြည်သူတွေအကျိုးကျေးဇူးမခံစားရဘူးလို့လိုက်ကောဒေတာခန်တူးကပြောပါတယ်။
ဒီကြတာကတော့ကျွန်တော်ဒီတက်ကျွန်တော်ဒီနေအတွက်အကျိုးပြုလို့ပဲကျွန်တော်တို့ဆက်မချက်ပြရအောင်ပေါ့လက်ရှိတအားကနေသူနိုင်ငံခြားကိုပို့ပြောင်းရတဲ့ပတ်စံလေးနဲ့ပြီးတော့တနိုင်ငံတော့လက်ချက်ပြီးတော့တမတရားပြည်နယ်ဖြစ်ဖြစ်သူတဲမှုနဲ့ဆက်တရားဝပဖြစ်ရင်းချင်းတွေကအားမကြည့်လို့မတူတဲ့တော်မရှိဘူး။နောက်ဆိုရေးရမယ်လို့ဖြစ်စီတအားရှေ့တန်းနဲ့ဒီပြချမတူတဲ့ဘူးဆိုတာတော့ဒါအတိတ်ပဲမရှိဘူးလို့ကျွန်တော်မှယူတယ
်။ဖြစ်စီခံခဲ့ရတဲ့ဒါအလိုက်တစ်ခုကတော့ရှမ်းပြည်နယ်စဖဲကုံမြို့နယ်ဘင်လောင်းမြို့နယ်အကြားလွယ်ဟဲကြီးရွာနီးမှာတည်ရှိနေပါတယ်။ဘလူးချောင်းပေါ်မှာအမှတ်တဲအမှတ်နှစ်အမှတ်သုံးဆိုပြီးရဲလှစ်စစ်စီမံကိန်းဆက်ယုံတုံးယုံတည်ရှိနေပြီးအခုဖဲခုံ PDF ဖြတ်စီလိုက်တဲ့တာဝါတိုင်အမှတ်သုံးဆက်ယုံကနေနေပြည်တော်ကိုတွေ့ရန်ထားတဲ့တာဝါတိုင်တွေဖြစ်ပါတယ်။ကြရပြည်နယ်ဖရူစုတီမောစုနဲ့ရှမ်းပြည်နယ်ဖဲခုံမြို့မှာဒီအုတ်ကုတ်လက်စားမှာဒေသခံကရင်နီကာကွယ်ရေးပူးပေါင်းဖွဲ့နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲပြင်းထန်ဖြစ်ပွားနေတာပါ။ဒီကနေ့နေ့လယ်ပိုင်းထိတိုက်ပွဲဖြစ်ပွားတာမရှိသေးပေမဲ့ဩဂုတ်လ16ရက်နေ့မှာမြန်မာစစ်သားနဲ့ဒေသခံကာကွယ်ရေးသတ်တွေကြားပြစ်ခတ်မှုတွေရှိခဲ့တယ်လို့ဒေသခံကာကွယ်ရေးဘွဲ့ခေါင်းဆောင်သူကပြောပါတယ
်။အခြားလည်းည9နာရီလောက်ကစစ်သားကကျွန်တော်တို့ပင်ပုံဆိုတဲ့ကြွာဘုံကြီးကျောင်းကနေတပ်ဆွဲပြီးတော့ကျွန်တော်ရှိတဲ့ပုံလွယ်ဝေးွာအခက်ကိုဒုံးကြီးနဲ့အချက်30လောက်လမ်းပြည့်နောက်တပ်အင်အားတွေအများကြီးထပ်ပို့ဆောင်တာပေါ့လေ
။တမတော်ကနေအာနာသိမ်းခဲ့ပြီးနောက်ပိုင်းမေလကစလို့မိုးပြဲလွိုက်ကော်တီမော့ဆူဘရူဆူအစရှိတဲ့မြို့နယ်တွေမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေဖွဲ့စည်းပြီးစစ်တပ်ကိုခုခံတိုက်ခိုက်လာတာပါ။အခုလိုတိုက်ခိုက်မှုဖြစ်စဉ်တွင်နှစ်ဖက်အသေးပြောက်တွေရှိသလိုရွာသား 9,000 ကျော်လည်းနေရစွတ်ခွာပြီးစစ်ပေးသိမ်းရှောင်နေရပါတယ်ခင်ဗျာ